2018ခုနှစ်ကအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုအဓိကကြိုးကန်ခဲ့သူအဖြစ်ဆွဆွဲခံထားရတဲ့အစ္စလမ်ဘာသာရေးကောင်းဆောင်ဟာဖစ်ဆအီဒ်ကိုပါကစ္စတန်အစိုးရကနေအိမ်ကျေချုပ်ကနေပြန်လွှတ်ပေးလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။ဒီအတွက်နှစ်နိုင်ငံဆက်ဆံရေးမှာနောက်ဆက်တွဲအကျိုးဆက်တွေဖြစ်လာဖို့ရှိတယ်လို့လည်းစနေနေ့ကပါကစ္စတန်နိုင်ငံကိုတတိပေးပြောကြားခဲ့ပါတယ်။ကမ္ဘာအကြမ်းဖက်သမားတအုပ်ဖြစ်အမေရိကန်ကသတ်မှတ်ထားတဲ့ Hafiz Saeed ကိုတပ်တွေအထောက်အထားမရှိတဲ့အတွက်လာပေါင်းများစွာနေအိမ်အခြေချုပ်ချထားရကနေပြန်လွှတ်လိုက်ကြောင်းပါကစ္စတန်တရားရုံးကတောက်ကြနေကအမိန့်ချမှတ်လိုက်တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကအခုလိုပြင်းပြင်းထန်ထန်တုံ့ပြန်ခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆဲချက်တွေနဲ့အစွန်းရောက်ဘာသာရေးခေါင်းဆောင် Saeed ကိုပါကစ္စတန်အစိုးရကထိန်းသိမ်းခဲ့တာဖြစ်ပါတယ်။သွေးထည်တန်ယိုဖြစ်ခဲ့တဲ့မွန်ဘိုင်းအကြမ်းဖက်တိုက်ခိုက်မှုကိုတရားမဝင်အဖွဲ့အစည်းဖြစ်ကြေညာခံထားရတဲ့သူဦးဆောင်တဲ့လက်နိုင်ငံတကာအကြမ်းဖက်အဖွဲ့ကကျူးလွန်ခဲ့တဲ့အတွက်ဆာအီဒ်ကိုတရားဥပဒေနဲ့အညီအရေးယူဖို့သူနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုပေးနိုင်ရင်စုငွေအဖြစ်အမေရိကန်ဒေါ်လာ10သန်းချိမြင့်မှာဖြစ်တယ်လို့2012ခုနှစ်ကတည်းကအမေရိကန်ဆိုရကကန့်လှမ်းခဲ့တာဖြစ်ပါတယ်။စနေနေ့ကထုတ်ပြန်တဲ့အမေရိကန်သမ္မတအင်ဂျီရောရဲ့ကြေညာချက်မှာတော့အခုလိုဆာအီဒ်ကိုလွှတ်ပေးလိုက်တဲ့အပေါ်ကန့်ကွက်ထားပြီးပါကစ္စတန်ရဲ့နိုင်ငံတကာအကြမ်းဖက်တိုက်ဖျက်ရေးတန်တိတ်တန်ချထားမှုကိုအကြီးအကျယ်တန်တရားဖြစ်စေကြောင်းနဲ့ပါကစ္စတန်နိုင်ငံဟာအကြမ်းဖက်သမားတွေကိုခိုးလုံရနေရာဖြစ်အထောက်အကူပေးမှာမဟုတ်ဘူးဆိုတဲ့ပြောဆိုချက်ကိုလည်းလှည့်စားရရောက်ကြောင်းဖော်ပြထားပါတယ်ရှင်။